တရုတ်နိုင်ငံရဲ့ဆန္ဒအာရှရေးရာအထူးခုကလေးတွန်ကော်ရှင်းလွန်ခဲ့တဲ့နိုဝင်ဘာလမှာမြန်မာပြည်ကိုလာတဲ့ငင်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်း၃ခုကိုဒေါ်လာ၁တန်းလှူသွားပါတယ်အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟိုဌာနကိုဒေါ်လာ၃သိန်းငင်းချမ်းရေးကော်မရှင်ကိုဒေါ်လာ၃သိန်းပြစ်ခတ်မှုစောင့်ရှောက်ရေးပူးတွဲကော်မတီကိုဒေါ်လာ၄သိန်းလှူသွားတာပါအရင်ကလည်းပူးတွဲကော်မတီကိုဒေါ်လာ၈သိန်းနဲ့မွန်တကား၁၀သိန်းလူဘူးပါတယ်။ရှင်းနေမှာလည်းဆက်လက်ပြီးငင်းချမ်းရေးအဖွဲ့တွေကိုငွေကြေးကူညီပါလိမ့်မယ်။ကျောက်ဖြူချင်းစီဝါရေးဇုံတည်ဆောက်နေတဲ့တရုတ်အစိုးရပိုင်းစင်တိုက်ကော်ပိုရေးရှင်းကလည်း2014ကစပြီးပြပောင်းစုံပရဟိတလုပ်ငန်းတွေလုပ်နေပါသေး။ဒီနှစ်တော့အေးအတူပူမြလက်တွဲကြဆိုတဲ့ခေါင်းစဉ်နဲ့ကျောက်ဖြူမြို့နယ်ကစတင်ကြောင်းတွေကိုကျောင်းသုံးပစ္စည်းနဲ့ဝိတ်တည်လူတန်းပါတယ်။စစ်တင်းနဲ့ယူနန်ပြည်နယ်အစိုးရပူးတွဲဆောင်ရွက်နေတဲ့လူငွေကျွမ်းကျင်မှုတင်နန်းကိုဒီနှစ်စပြီးအကောင့်တွေပေါ်နေပါတယ်။တရုတ်ကုမ္ပဏီတွေရဲ့လုပ်ငန်းကိုဒေသခံတွေကြီးပြူလာအောင်ကွင်းစင်ပြီးစီယုံလေးဆင်းနေတဲ့သဘောဖြစ်ပါတယ
်။မြန်မာပြည်သူ့ဘဝအမြင့်တင်ရေးမြန်မာပြည်မြောက်ပိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုကူညီရေးနဲ့အခြားလူမှုစီးပွားဖွံ့ဖြိုးမှုလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာ148တန်းလှူဒန်းဖို့လွန်ခဲ့တဲ့ဧပြီလကသဘောတူလိုက်ပါတယ်။မြန်မာပြည်မှာလူမှုရေးမတည်မငြိမ်မှုနဲ့လက်နက်ကိုင်ပဋိပက္ခဖြစ်နေရတာဟာစီးရဲနွမ်းပါမှုမှအခြေခံတယ်လို့တရုတ်ကယုံကြည်နေပုံရပါတယ်။ CFPA ခေါ်စီးရဲမှုလျှော့ချရေးအဖွဲ့က2013မှာကွင်းစင်းလေ့လာပြီးပေါ့ပေါ့ပညာရေးစီမံချက်ကိုတည်ထွင်တယ်လို့ဂျန်ယီရှင်းက Global Times မှာရေးသားပါတယ်။တက္ကသိုလ်ကျောင်းသားတယောက်ကိုတနှစ်ကျပ်သုံးသိန်း2015ကစပြီးထောက်ပံ့လာတာဖြစ်လို့ပေါ့ဖော်စီမံချက်ဝင်ကျောင်းသားဥယျာဉ်1300အထိရှိနေပြီဖြစ်ပါတယ
်2019တရုတ်မြန်မာချစ်ကြည်ပညာသင်စုအဖြစ်ကျောင်းပေါင်း30ခုကျပ်သိန်း2200လှူဒန်းပြီးသဘာဝဘေးတင်ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေပြီးအတွက်ကျပ်သိန်း600လှူဒန်းကြောင်းသိရှိရပါတယ်တရုတ်မြန်မာစည်ရင်းနွားဖို့လျှော့ချရေးစံပြကြီးရွာစီမံကိန်းကို2018 February လကစပြီးနေပြည်တော်တိုင်းမှာစတင်အကောင်အထည်ပေါ်ပါလေ။လေဝင်းနဲ့တက်ကုန်းမြို့နယ်တွေမှာဝင်ငွေတိုးပေါ်ရေးစွမ်းရည်မြင့်မားရေးနဲ့အသက်ပညာသင်ကြားရေးအတွက်တရုတ်အစိုးရကကြက်ငွေတန်း8000ကျော်ကူညီထောက်ပံ့ထားပါတယ်။စီမံကိန်းအောင်မြင်ရင်မိသားစု1400လူဦးရေ9000ကျော်မှာအကျိုးခံစားရဖို့ရှိပါသေးတယ်။အခုတော့ကြောက်တန်းမြို့နယ်ကံပြောင်ကြီးရွာမှာအကောင့်တွေပေါ်နေပါသေး။စီမံကိန်းပြည်စည်းချိန်မှာဝင်ငွေတိုးပွားလာမယ်လို့မျှော်လင့်ရပါသေး
။ဒီလိုလူမှုရေးအကူအညီပေးနေတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံဆက်ဆံရေးကောင်းမွန်နေဖို့ဖြစ်ပါလေ။အထူးသဖြင့်ဆင်းရဲတဲ့အိမ်နီးချင်းနိုင်ငံတွေကိုထောက်ပံ့တာများပါလေ။လူမှုရေးအကူအညီပေးတဲ့ဒုတိယအကြောင်းရင်းကတာဝန်သိနိုင်ငံကြီးအဖြစ်တရုတ်ပြည်ဂွန်တိခါတက်လာဖို့ဖြစ်ပါလေ။နိုင်ငံသားမှာလူမှုရေးအကူအညီပေးတာဟာတရုတ်ပြည်ရဲ့အကျိုးစီးပွားကိုမြင့်တင်ရရောက်တယ်လို့ယုံကြည်တာဟာလည်းကူညီရတဲ့တတိယအကြောင်းရင်းဖြစ်ပါတယ်။ယူနန်ပြည်နယ်ကိုယူနန်နဲ့တန်းငွေတည်ယူပို့ဆောင်နေတဲ့ပိုက်လိုင်းတစ်လျှောက်ကကြေးရွာတွေမှာကျောင်းတွေစေပေးကန်းတွေတည်ဆောက်ပေးပြီးရေကောင်းရေတန့်ရအောင်တရုတ်ယူနန်ကုမ္ပဏီကဒေါ်လာ25သန်းအကုန်ကျခံတာဟာပိုက်လိုင်းကိုဒေသခံတွေလက်ခံလာအောင်စည်းရုံးတာလို့မြင်ကြပါတယ်။
ရင်းနှံငွေပိုက်လိုင်းကြီးမီစီမံကိန်းနဲ့အခြားလုပ်ငန်းကြီးတွေကိုတည်င်းမီယာကအာရုံစိုက်လာတဲ့အခါမှာပြည်သူအချင်းချင်းဆက်ဆံရေးရင်းချင်းမှုဖလှယ်ရေးနဲ့လူမှုကွန်ရက်ထောက်ပံ့ရေးစတာတွေကိုတရုတ်ကဥစားပေးပြီးအာရုံပြောင်းနေတယ်လို့ယူဆသူတွေလည်းရှိပါသေးတယ်။မြန်မာပြည်မှာစည်ယုံရေးဆင်းရင်ဘုန်းကြီးလူသားစားကိုမေ့ထားလို့မရမှတရုတ်ကသဘောပေါက်ပါသေး။ဒါဟာအနောက်တိုင်းရဲ့သာရဲ့အချက်ပါပဲ။ဖုန်ကြီးကျောင်းတိုင်းကိုတီဗီရုပ်မြင်သံကြားလှူဒါန်းတဲ့အစီအစဉ်ကိုတရုတ်ကအကောင့်တွေပေါ်လာတာသုံးနှစ်ရှိနေပါပြီ။လွန်ခဲ့တဲ့နှစ်ပုံပိုင်းမှာယူနန်ပြည်နယ်နိုင်ငံတကာပြည်သူ့ပူးပေါင်းဆောင်ရည်အဖွဲ့ကဖုန်ကြီးကျောင်းတကြားတီဗီတလုံးလှူဒါန်းပွဲကိုတတိယအကြိမ်ရန်ကုန်မှာကျင်းပပါတယ်။ဖုန်ကြီးကျောင်း54ကျောင်းအတွက်တီဗီ54လုံးနဲ့သုံးနှစ်စာ Skynet အစီအစဉ်ဝန်ဆောင်မှုကိုပါလှူဒါန်းလိုက်ကြောင်းသိရပါတယ်။ရင်ကလည်းတီတီအလုံးပေါင်း180ဘုန်းကြီးကျောင်းတွေကိုလှူခဲ့တာကြောင့်ရန်ကုန်ကဘုန်းကြီးကျောင်း234ကျောင်းဟာတီတီတွေကိုကြည့်နိုင်ပြီဖြစ်ပါတယ်ဒီလိုဘက်ကုံဆက်ဆံရေးအကျိုးအမြတ်ကို ခံစားရမယ်လို့ယောက်ကညွှန်လင့်နေလို့ရပါတယ်ခင်ဗျာ။